America in Burmese.
Mingla nyin ni kema to da shin mya shin. View American တန်ရင်2019ခုနှစ်နိုဝင်ဘာလ6ရက်ဗုဒ္ဓဟူးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ line meter 16.25 တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမများသတင်းအောင်ပါဒီညနေကင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ်။
ကျမကတော့စုမြတ်မှာပါရှင်။ American သမ္မတ Donald Trump အတွက်နိုင်ငံရေးအရာကူညီရာရောက်တဲ့လောက်ရမလို့ရေးယူကရိန်းကိုစီးရီးအထောက်ပံ့ပေးမှာမဟုတ်ဘူးလို့ယူကရိန်းတန်တမန်တယောက်ကိုပြောခဲ့တဲ့အကြောင်း EU ဆိုင်ရာအမေရိကန်သံအမတ်ကြီးကပြောပြခဲ့ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းယာလာခရိုင်ထဲကလုံခြုံရေးဂိတ်တစ်ခုပေါ်ညားကတိုက်ခိုက်ခံရမှုကြောင့်15ယောက်သေဆုံးသွားပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုညံဝင်းအောင်နဲ့အကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်သတင်းနေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့ကချင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့မူရစ်ဆေးတုံးဆဲမှုနဲ့ဆက်စပ်တဲ့ပြဿနာတွေကိုဖြေရှင်းနိုင်မှုအတွက်အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကကချင်ပြည်နယ်အတွင်းမှာလှုပ်ဆောင်တော့မယ့်အကြောင်း
အဓိကကတော့ဒီကချင်ပြည်နယ်မှာရှိတဲ့ဒီမူရစ်ဆေးဝါးနဲ့ပတ်သက်ပြီးတော့မှဖြစ်နေတဲ့ဒီဟာပေါ့နောက်ဆက်တွဲပြဿနာတွေ၊ကျမရဲ့ပြဿနာတွေကိုရှင်းချဖို့အတွက်ပေါ့
USAID တာဝန်ရှိသူဒေါ်မင်းမြင့်ကျူပြောသွားတာပါ။သတင်းပြည်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းလွှာနဲ့အတူဒီကနေ့ဟာ American သမ္မတ Donald Trump ရဲ့သုံးနှစ်မြောက်သမ္မတတက်တဲ့နှစ်ပတ်လည်နေ့ဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံညာရေးဝန်ကြီးမိုက်ပွန်ပီယိုဟာသူ့ရဲ့မွေးရက်ကန်ဆာစ်ပြည်နယ်အထက်လွတ်တော်အမတ်နေရာကိုဝင်ပြိုင်တော့မလားဆားရဲ့စိတ်ဝင်စားစရာသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်မှာအခုအရင်ဆုံးဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါရှင်။
အမေရိကန်သမ္မတကိုတရားစွဲသင့်မသင့်စုံစမ်းမှုတွေအတွင်းလွှတ်တော်အမတ်တွေရဲ့အမေးကိုဖြေကြားခဲ့တဲ့အဓိကတန်တမန်တစ်ယောက်ကယူကရိန်းအနေနဲ့သမ္မတဒေါ်နယ်ထရမ့်ကိုနိုင်ငံရေးအရာကူညီရာရောက်တဲ့လောက်ရကိုမလုပ်ရင်အမေရိကန်ကစည်ရေးထောက်ပံ့မှုဒေါ်လာတန်400လောက်ကိုပေးမှာမဟုတ်ဘူးလို့ယူကရိန်းတန်တမန်တစ်ယောက်ကသူပြောကြားခဲ့တဲ့အကြောင်းဖြေဆိုထားပါတယ်။ EU ဆိုင်ရာအမေရိကန်သံအမတ်ကြီး Gordon Sondland ပြန်လည်ထွက်ဆိုတဲ့ဖြေကြားချက်ကိုလွှတ်တော်စုံစမ်းရေးကော်မတီကနေအင်္ဂါနေ့ကထုတ်ပြန်ခဲ့တာမှဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့ဒါဗုတ်အဖွဲ့ဝင်ဖြစ်ပါဝင်ခဲ့တဲ့ကုမ္ပဏီတစ်ခုအပေါ်အောက်တိလိုက်စားမှုနဲ့စုံစမ်းတယ်လို့ယူကရိန်းကလူသိရှင်ကြားမကြေညာတဲ့၍အမေရိကန်ရဲ့ထောက်ပံ့ချက်ရမှာမဟုတ်ဘူးလို့သူကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီရဲ့အကြံပေးတစ်ယောက်ကိုစက်တင်ဘာ1ရက်နေ့ကပြောကြားခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ဒီကိစ္စစုံစမ်းဖို့အမေရိကန်နဲ့ယူကရိန်းကြားသတင်းပတ်နဲ့ချီဆွေးနွေးပြောခဲ့ကြတယ်လို့လည်းပြောထားပါတယ်။ EU တန်အမတ်အဖြစ်သမ္မတထရမ့်တာဝန်ပေးထားတဲ့ Gordon Sondland ဟာသမ္မတမဲဆွယ်စည်းရုံးရေးအဖွဲ့ကိုအလှူငွေအမြောက်အများထည့်ခဲ့သူဖြစ်ပါတယ်။2020သမ္မတရွေးကောက်ပွဲကြရင်သမ္မတထရမ့်နဲ့ပြိုင်ဘက်ဖြစ်လာနိုင်သူဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူဟန်တာဘိုင်ဒန်တို့အပေါ်စုံစမ်းဖို့ယူကရိန်းကိုဖိအားပေးအကြံမကင်ခဲ့ဘူးလို့သမ္မတထရမ့်ကအကြိမ်ကြိမ်ညင်းဆိုနေတာပါ။ဒါပေမဲ့သမ္မတကိုကာကွယ်ရပ်တည်နေသူတမ်မတ်ကြီးဆွန်လန်ရဲ့လွှတ်တော်အမတ်တွေကိုပြောကြားမှုကတော့တိတိတသားကွဲလွဲနေပါတယ်။အမေရိကန်သမ္မတနဲ့ယူကရိန်းသမ္မတကြားဖုန်းဆက်သွယ်ပြောကြားမှုတစ်ခုအတွင်းဘိုင်ဒန်တားဖအပေါ်စုံစမ်းဖို့ပြောခဲ့တဲ့ကိစ္စကြောင့်သမ္မတဟာသူ့ရဲ့လုံခြုံရေးအာဏာသုံးပြီးနိုင်ငံရေးအကျိုးမြတ်ရအောင်လုပ်ခဲ့သလားဆိုတာကိုအောက်လွှတ်တော်ဒီမိုကရက်အမတ်တွေကစုံစမ်းနေကြတာဖြစ်ပါတယ်
။ Mississippi ပြည်နယ်မှာအင်္ဂါနေ့ကကျင်းပတဲ့ပြည်နယ်အုပ်ချုပ်ရေးမှုရွေးကောက်ပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတဦးအဖြစ်မဲဆွယ်ခဲ့တဲ့ Republican ကိုယ်စားလှယ်အနိုင်ရသွားသလိုကန်တက်ကီပြည်နယ်မှာလည်းသမ္မတကိုထောက်ခံတဲ့ Republican ကိုယ်စားလှယ်တဦးအနိုင်ရလူနီးပါအခြေအနေရောက်ခဲ့ပါတယ်။အခုလိုပြည်နယ်အထွေထွေရွေးကောက်ပွဲတွေမှာ Mississippi ပြည်နယ်က Republican ကိုယ်စားလှယ် Tate Reeves နဲ့ကန်တက်ကီပြည်နယ်က Matt Bevin တို့အနိုင်ရဖို့အတွက်ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးနောက်ဆုံးရက်တွေမှာသမ္မတကိုယ်တိုင်လူထုစည်းဝေးဝဲတွေကျင်းပပြီး Republican တွေကိုထောက်ခံမဲပေးကြဖို့မေဆန္ဒရှင်တွေကိုတိုက်တွန်းခဲ့တာပါ။မနေ့ကမစ္စစ်ပီပီနဲ့ရွေးကောက်ပွဲမှာ Reeves ကမဲ52ရာခိုင်နှုန်းနဲ့အသာစီးရခဲ့ပြီးဒီမိုကရက်ပါတီဘက်ကပြန်ဘက် Jim Hook ကတော့48ရာခိုင်နှုန်းသာရခဲ့ပါတယ်။ Kentucky ပြည်နယ်မှာတော့မဲအလုံးညီပါရေတွက်ပြီးချိန်မှာဒီမိုကရက်ပါတီက Andy Beshear က 49.2 နဲ့အသာစီးရပြီး Republican ပါတီက Bevin က 48.4 ရာခိုင်နှုန်းနဲ့ကပ်ပြီးအရေးနှိမ့်ခဲ့တာပါ။ Beshear ကသူအနိုင်ရပြီလို့ကြေညာပေမဲ့ Bevin ကတော့ဒီမဲရလက်ကိုလက်မခံသေးပါဘူး။ပြည်내အုပ်ချုပ်ရေးမှူးရွေးကောက်ပွဲနှစ်ခုစလုံးမှာအခုလို Republican ကိုယ်စားလှယ်တွေထောက်ခံမှုရခဲ့တာဟာသူ့အပေါ်ထောက်ခံသူတွေကြောင့်ဆိုတာမျိုးသမ္မတကဂုဏ်ယူပြောပါတယ်။နိုင်ငံရေးလှိလာသုံးသက်သူတွေကတော့အင်္ဂါနေ့ပြည်내ရွေးကောက်ပွဲတွေရလဒ်ကိုကြည့်ပြီးဒါမဲ့အထွေထွေရွေးကောက်ပွဲရလဒ်ကိုခံမှန်းပုံဖော်နိုင်မဲ့အကြောင်းသုံးသပ်ကြပါတယ်
။ IS အဖွဲ့ခေါင်းဆောင်တဲ့အဘူအီဘရာဟင်အယ် Hashimi Elgarashi abo Taukan Tisa Kane Apwari Popola Nide Surago American Taulay Dawin Sidri the Dine Samji Nijabare Gangsang De Elgarashi Go Tisa Kane Lusure Apwari Nauta Jabonigo IS the name Chanji Apwari Ga Ingani Runga Topiangevare Afghanistan Nanganga IS Tisa Khan IS Khorasan Apwari Bong Abawin Jabonire Ma IS Lanrigo Gangsang Tare Niazunga Dakai Apwari Ha Tanadrigo Gang Nyao Ledila Mountain Biro Gangsang Digo Tisa Kane Jare Bongrigo Duyabare IS Dijo Apwene Tunau Lai Apwari Gwari Goyadri Aloha Soinzia Pidelu A Jampan Mu Dambian Itana Yai Nunjai Mu Russell Travers Ga Inganiga Ludo Jana Mutuku Duku Dremma Ludo Madrigo Biojagivare IS Khorasan Apwari Ha American Afghan Tadri Changing Ning Nimbu Juzagi Bime ဆက်လက်ရှိနေဆဲဖြစ်တဲ့စစ်တွေးကြွအဖွဲ့ဖြစ်တယ်လို့အမေရိကန်နဲ့အနောက်နိုင်ငံတွေကထောက်ပြသတိပေးနေတာပါဒီအဖွဲ့ဟာအာဖဂန်နစ္စတန်နိုင်ငံထဲမှာတော့မကနိုင်ငံပြန်မှာလဲတိုက်ခိုက်မှုတွေလုပ်ဖို့ကြိုးစားခဲ့တယ်လို့ယာယီညွှန်ကြားရေးမှုထရာဗစ်ကပြောပါတယ်ဒီအဖွဲ့မှာတိုက်ခိုက်ရေးအဖွဲ့ဝင်၄၀၀လောက်ရှိပုံရပြီး
အမေရိကန်စစ်တပ်တာဝန်ရှိသူတွေကတော့IS ခိုရာဆန်အဖွဲ့မှာအဖွဲ့ဝင်9000လောက်ရှိနိုင်တယ်လို့ခန့်မှန်းထားပါတယ်။မက္ဆီကိုမူရဲမှန်ကိုဂိုင်းတွေကိုကမ္ဘာပေါ်ကနေအမြင့်ပြတ်ချေမှုလို့ပြီးလို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။မက္ဆီကိုနိုင်ငံမြောက်ပိုင်းမှာမူရဲဂိုင်းတကန်ရဲ့ချုံခိုးတိုက်ခိုက်မှုကြောင့်အမေရိကန်နိုင်ငံသားတွေတီးဆုံးတဲ့နေရာကိုမက္ဆီကိုနိုင် ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ ဒီဆုံးစုတွေအတွက်ဝမ်းနည်းစိတ်မကောင်းဖြစ်ရကြောင်းမက္ဆီကိုသမ္မတဥပဒေကအင်္ဂါနေ့ကပြောဆိုပြီးဒီဖြစ်ရတဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်နဲ့တူတယ်လီဖုန်းဆက်စကားပြောခဲ့ပါတယ်သမ္မတထရမ့်ကတော့မူရင်းမှောင်ကိုဂိုင်းနေကိုနှိမ်နှင်းဖို့အမေရိကန်နဲ့မက္ဆီကိုတို့နှစ်နိုင်ငံတက်ဖွဲ့တွေဘူးပေါင်းစစ်စင်ရေလို့ကိုအချိန်တန်ပြီးလို့ပြောကြားလိုက်ပြီးဒီလိုတိုက်ခ ဒီနေ့ကတော့ဒီအစွဲသက်မတင်စုံစမ်းမှုတွေအတွင်းလွှတ်တော်အမှတ်တွေရဲ့အမေးကိုဖြေကြားပြီးတော့မှာပြင်ပလေးပြောကြပါတယ်။တည်ဆုံသူတွေဟာမက္ဆီကိုမြောက်ပိုင်းမှာလွန်ခဲ့တဲ့ဆယ်စုနှစ်ကလေးကအခြေချနေထိုင်ကြတဲ့အမေရိကန်နိုင်ငံသားတွေဖြစ်ပြီးမွန်မွန်ဘာသာရေးအတိုင်းအဝန်းကဖြစ်ကြောင်းလူညုံရေးဝန်ကြီးကပြောပါတယ်။
Pure American တဲ့ ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ 6:00 ခွဲကနေညနေ 9:00 အထိလိုင်းဒိုမီတာ 70kHz 1063ည လိုင်းဒိုမီတာ 19kHz 15963ည နဲ့လိုင်းဒိုမီတာ 25kHz 11965 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီနေ့ညနေပိုင်းမှာဒီလိုဗီဒီယိုတွေကဆက်ပြီးတော့ကြေညာပေးနေပါတယ်။ ထိုင်းနိုင်ငံတောင်ပိုင်းရာလာခရိုင်ထဲကလုံခြုံရေးဂိတ်တစ်ခုအပေါ်ညာရုံးကတိုက်ခိုက်ခံရမှုကြောင့်ရဲအရာရှိတွေအပါအဝင် 15ယောက်သေဆုံးပြီး9ယောက်ထဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။လေဝါးပေးလက်နက်ကင်ဆောင်တွေနဲ့သေဆုံးသူတွေထဲမှာပါပါတယ်။ဒီကနေ့မှာတော့တိုက်ခိုက်ခံရတဲ့အနားတဝိုက်ကလမ်းတွေကိုထိုင်းစစ်သားတွေကပိတ်ထားပါတယ်။တိုက်ခိုက်သူတွေဟာသူတို့ရဲ့နောက်ကိုရ ဒီနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ရတဲ့အထောက်အထားတွေတွေ့ရတယ်လို့စစ်တပ်ပြောခွင့်ရပုံမူကြီးကီယာတီဆက်နီဝေါငါပြောပါတယ်တေဆုံးသူ၄ယောက်ကအမျိုးသမီးတွေဖြစ်ပြီးတော့တယောက်ကဆရာဝန်ဖြစ်တယ်လို့လည်းသူကပြောပါတယ်လုံချုံကြီးဂိတ်တွေမှာထားတဲ့ M16ရိုင်ဖယ်တနက်တလက်နဲ့ပြောင်းလို့တနက်၃လက်အပါအဝင်လက်နက်တချို့ကိုလည်းတိုက်ခိုက်သူတွေယူသွားကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါအပြင်မီးလံတစ်ခုနားမှာဖောက်ခွဲပစ္စည်းတစ်ခုထားရှိခဲ့တာကိုရှာတွေ့ခဲ့တယ်လို့ကြောင်းတစ်ကြောင်းမှလည်းကားတာယာတွေကိုမီးရှို့ထားခဲ့ပါတယ်။အခုတိုက်ခိုက်မှုဟာနှစ်ပေါင်းများစွာအတွင်းထိုင်းနိုင်ငံမှာအဆိုးဆုံးတိုက်ခိုက်ခံရမှုတစ်ခုဖြစ်ပါတယ်။သ ဒီနေ့ကစပြီးခွဲထွက်ရေးတပုံတွေရဲ့နယ်ဒီလုံချုံရေးတပ်ဖွဲ့ဝင်တွေကြပဋိပက္ခကြောင့်တေဆုံးသူ9000လောက်ရှိနေပါပြီ။ဗတာနီနာရာတီဝတ်နဲ့ရာလာခရိုင်တွေမှာရဲတပ်ဖွဲ့ဝင်တွေကြောင်းဆရာဆရာမတွေနဲ့အစိုးရဝန်ထမ်းတွေမကြာခဏပြစ်မှတ်ထားတိုက်ခိုက်ခံရပါတယ်။
ลีดูยิ่งยามุสูงจงจงนี่อะไรอินเดียนั่งงานยูดิลิมยูโรมาซาดินจาวนี่เนี่ยจะไปท่าเกียร์กับบูดูดีกันมาโรจาวนี่เปลี่ยนเลยพูดไม่ได้ไปเลยบูดูมันเนี่ยไปแต่งตามหูยาลีดูยี่ตัวหาสูสูว่าเชนิกันนี่อันนี้ไงก้ามุนตัวแต่ละเรื่องสูยาลีดูยิ่งยามุสังจีพูดกับเปล่าเลยแต่เมื่อไรอินเดียนั่งงานสัญญาอเมริกันตายงาดีกันมันเนี่ยกูน่าอีแต่งตาเจียลีดูยี่ตัวหาจะมาอีเนี่ยมันยิ่งยูเดอเส้นมาเวชินีเดเรลุสูว่าเลย พี่ก็เลยตั้งเงินในการส่งเลยดูยิ่งยามุสูงพี่ก็รับว่าเลยดูยี่ตัวตัวเดียวเลยที่จังเป็นบาลูชามูเดียวซาดินจังตัวมีมีมากันแต่ท่าเสียเฉยไปเลยยูริลีมาจังมาเย่ยี่บัวเจนยาเจ้าทุกอย่างรับวิซาลุยลงงานดีกูไปมรดกมองเห็นอะไรกูตามยึดท่าไปเลยมีกูเทิงชอบด้วยไม่มีชู้อะไรกูเลยไล่หลังตามยินดีไปเลย
ฟิลิปปินส์นั่งงานอันนี้บอสยามุยสีได้ใช้สิ่งนั้นงูอุซามโบตั้งร้านยาการลันจากูดูตั้งร้านมาริอาเลนอร์ Rubradoga lakhanlai bale. Muye sewa taipcha ye saya pubang komedi ye pudwe okta dawin yubo dwe. Tamra Rodrigo Dudade ga kangan ge ra ba. Ma aumye nai ne si mangeng go usang bo dawin bera ha. Nangan ye thamjao sena pide lo. Pide dwe di dawin go ma yubo tuye nangan ye maha medwe ga achan be ni jabe me. Du tamra Maria Leno. Rubradoga ro. Apje me duri ata khaniya ra ja ang lopo ne. Muye se yawwe ni duri go dege apje be nai mo akwen lantaku ane ne senza bi. จีเล่ได้ดาวิงโอจูเกะแล้วตัวเดินสายเชนเวมาเปียวจ้าตัวบาร์เลยเฟลไปมามุยเซว่าได้เช่ยสิมังเกงจ้ามุยเซว่าเนี่ยประเดี๋ยวท้าวเนี่ยชีอุบลีเม่ตั้งเช้าขังเงียอะไรกันสักเรื่องปอเปลี่ยนเปลี่ยนชันชันเวบันดูเรื่องมาตั้งร้ายในงานยี่ได้แค่ดูตั้งร้ายโรเบิร์ตโดเล่ปาวาร์เลยจันจันดันดันไกด์ด้วยในเนี่ยนี่ละจะเปียตัดตาลูกเดสุเรตั้งร้ายปงยี่กูดาจะสิบเม่มุยเซมังโคกุมุเรปอที่กันมุมชิดลาอุบลีเซสเวดูน้องเล่จ้ามตัวบุลูเ
ောင်းဟောင်ကောင်အမတ်ဟိုကွမ်းယူဆိုသူနဲ့သူ့လက်ထောက်နှုတ်ဦးဒဏ်ရာရသွားပါတယ်။မစ္စတာဟိုဟာဟောင်ကောင်အထူးအုပ်ချုပ်ခွင့်ရဒေသရဲ့ဥပဒေပြုကောင်စီအဖွဲ့ဝင်တူလည်းဖြစ်ပါတယ်။လမ်းပေါ်မှာသူရှောင်းနေတုန်းလူတူကသူ့ကိုစကားလှမ်းပြောရင်းဓာတ်ကိုအိတ်ထဲကနေရုတ်တရက်ထုတ်လိုက်ပြီးမစ္စတာဟိုနဲ့သူ့လူနှုတ်ဦးကိုထိုးလိုက်တာဖြစ်ပါတယ်။မစ္စတာဟိုနာကတ်လာတဲ့ဓာသမားဟာအပြာရောင်ဝတ်စုံဝတ်ထားပြီးလက်မှာပန်းစည်းကင်ဆောင်ထားတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။သူဟာမစ္စတာဟိုကိုထောက်ခံအားပေးသူဖြစ်ဟန်ဆောင်ခဲ့တယ်လို့ဆိုပါတယ
်။ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်ထိတ်တန့်ရောက်တဲ့တွင်တွေကိုမဆုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ပြောပြပြီးခဲ့တာပါ။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကနေလည်းအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ကချင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့မူရင်းဆေးဝါးတုံးဆဲမှုနဲ့ဆက်စပ်တဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့American နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကဒေသခံအရက်ဖဲလူမှုအဖွဲ့အစည်းတွေရဲ့အကြံပေးချက်တွေကိုရယူပြီးတော့စီမံကိန်းရေးဆွဲဖို့ပြင်ဆင်နေပါတယ်။ American ဒေါ်လာ6သန်းသုံးဆွဲသွားမယ့်ဒီစီမံကိန်းဟာမူရင်းဆေးဝါးတိုက်ဖြတ်ရေးလုပ်ငန်းစဉ်မှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေရဲ့အကြံဉာဏ်တွေနဲ့လှုပ်ဆောင်မဲ့ပထမဆုံးအစီအစဉ်ဖြစ်တယ်လို့ USAID ကပြောပါတယ်။အကြောင်းဆုံးကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကအမြင့်မြန်းတင်ပြထားပါတယ်ရှင်။
ဖွံ့ဖြိုးရေးစီမံကိန်းတွေအပါအဝင်မူရင်းဆေးဝါးတက်ဖြတ်ရေးနဲ့ဆိုင်တဲ့စီမံကိန်းတွေကိုပုံမှန်အားဖြင့် USAID American နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကဦးဆောင်ပြုလုပ်လေးရှိပေမဲ့ဒေသခံအရက်ဘတ်လူမှုအဖွဲ့အစည်းတွေကဦးဆောင်တဲ့ပုံစံနဲ့လှုပ်ဆောင်တာဟာဒါဟာမြန်မာနိုင်ငံမှာပထမဆုံးအကြိမ်ဖြစ်ပါတယ်။ American ဒေါ်လာ6သန်းအကုန်ကျခံမဲ့ဒီ၅သက်စီမံကိန်းကိုကချင်ပြည်နယ်အတွင်းမှာပဲလှုပ်ဆောင်သွားမယ်လို့ USAID တာဝန်ရှိသူဒေါ်မင်းမြင့်ကျူက VOA ကိုပြောပါတယ်။ကချင်ပြည်နယ်ဟာမြန်မာနိုင်ငံအတွင်းမွေးရစေဝါတုံဆက်မှုအစိုးရဆုံးဒေသတစ်ခုဖြစ်တာကြောင့်ဒီစီမံကိန်းကိုဒီဒေသမှာစတင်တာလည်းဖြစ်ပါတယ်
။နိုဘမာ၁ရက်နေ့မှာပေါ့နော်ဒီ USA ကနေပြီးတော့မှသူရဲ့ပထမဆုံးဒီဒေသခံတွေဦးဆောင်ပြီးတော့မှအခွင့်အရေးလုပ်ငန်းတွေလုပ်နိုင်ဖို့အတွက်ဆိုပြီးတော့မှအဲ့ဒီလျှောက်လာအစိုးပြုလာပါခေါ်မလဲဆရာ concept note တွေကိုခေါ်တဲ့စာပေါ့နော်အဲ့ဒါကိုထုတ်ပြန်ထားပါတယ်အဓိကကတော့ဒီကချင်ပြည်မှာရှိတဲ့ဒီမူရင်းဆေးဝါးနဲ့ပတ်သက်ပြီးတော့မှတင်နေတဲ့ဒီဟိုပါနောက်ဆက်တွဲပြဿနာတွေကျမကြီးပြဿနာတွေကိုရှင်းချဖို့အတွက်ပေါ့ဒါမဲ့ဒီစီမံကိန်းကပုံမှန်ဟို USA ကနေပြီးတော့လုပ်နေတာဟိုကျမတို့ကနေဒီဥဆောင်ပြီးတော့လုပ်တဲ့ဟာမျိုးမဟုတ်ပဲနေဒေသခံတွေကနေပြီးတော့မှသူတို့တင်နေတဲ့ပြဿနာတွေကိုသူတို့ဘယ်လိုဖြေရှင်းမလဲဆိုတဲ့အပေါ်မှာသူတို့တင်ကြလာတဲ့အပေါ်မှာကျမတို့ကနေပြီးတော့မှပံ့ပိုးကူညီသွားပေးဖို့ပါဆရာ
မေလာတွေကပြုလုပ်ခဲ့တဲ့ဆွေးနွေးပွဲအဖြစ်ရလဒ်ပေါ်မူတည်ပြီးနိုဝင်ဘာ၁ရက်နေ့ကရှောက်လွှာတွေကိုခေါ်ယူခဲ့တာလို့ဒေါ်မင်းမြင့်ကျူကပြောပါတယ် အခုဒုတိယဆင့်အနေနဲ့မိုးရစေဝါတပ်ဖြတ်ရေးလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နေတဲ့အဖွဲ့အစည်းတွေရဲ့ပုံမှန်ကျေပြန့်တဲ့အကြံဉာဏ်တွေရှားနိုင်ဖို့လာမယ့်နိုဝင်ဘာ15ရက်နေ့မှာအလို့ယုံဆွေးနွေးပွဲတစ်ခုထပ်မံပြုလုပ်သွားမယ်လို့ဆိုပါတယ်အစိုးရကကချင်ဒေသမှာမိုးရစေဝါကိစ္စကိုဖြေရှင်းဖို့ကြိုးစားနေပေမဲ့အစိုးရနွမ်းပါမှုနဲ့တရားဥပဒေစိုးမိုးမှုအားနည်းရာတွေကဒီပြဿနာကိုပိုပြီးဆိုးရွားလာနေတယ်လို့ကချင်ရပ်ပတ်အဖွဲ့အစည်းတွေကပြောပါတယ်ကချင်ဒေသမှာမိုးရစေဝါတက်ဖြည့်ရေးအတွက်လူမှုအခြေဆိုင်မိုးရစေဝါတက်ဖြည့်ရေးလုပ်နေတဲ့ပတ်ကြဆန်လို့အဖွဲ့တွေချိနေပေမဲ့လည်းဒီကြပို့ပြီးထိရောက်နိုင်ဖို့အစိုးရကပူးပေါင်းပါဝင်ဖို့လိုအပ်ပြီးဤဥပဒေအသစ်တွေကိုအမြန်ဆုံးပြဋ္ဌာန်းပေးစေလိုကြောင်းပတ်ကြဆန်အဖွဲ့ရဲ့ဖာကတ်မြို့နယ်အတွင်းရေးမှူးဆေယာဘရန်နန်ကပြောပါတယ
်ဒီလိုလူထုနဲ့အစိုးရတာဝန်ရှိတယ်နဲ့ပေါင်းပြီးတော့ဒီအစိုးရကထုတ်ပြန်ထားတဲ့လက်ရှိပြည်ထောင်ဥပဒေမှာဒီမျိုးစေဝါကိုတိုက်ချက်နဲ့ဒီဥပဒေအစ်စ်တွေနည်းနည်းထွက်လာမယ်လို့တော့ယုံကြည်ပါတယ်အဲ့ဒါထွက်လာရင်တော့အရှင်းကြည်တယ်လို့တော့ယုံကြည်ပါတယ
်ဖာကတ်မြို့နယ်ဟာကမ္ဘာပေါ်မှာအဖိုးတန်ကြောက်စိမ်းအများအများထွက်တဲ့နေရာဒေသဖြစ်တယ်လို့ကြောက်စိမ်းစီးပွားရေးကိုမှီပြီးအကျိုးမြတ်ရှာနေတဲ့မျိုးရစေဝါရောင်းဝယ်တာကလည်းတခြားမျိုးနယ်တွေထက်အများဆုံးဖြစ်နေပါတယ်2019စက်တင်ဘာ24ရက်တုန်းကလည်းဖားကတ်မြို့နယ်နတ်မော်ကြီးရွာကြောက်စိမ်းမြေစာပုံသားမှာမိုးရစေဝါရောင်းနေတဲ့သူ2ယောက်နဲ့သုံးဆွဲသူယောက်400လောက်ကိုလူမှုအခြေပြုမိုးရစေဝါအဖွဲ့ပတ်ကြဆန်အဖွဲ့ကဖမ်းဆီးခဲ့ပြီးဒေသအာဏာပိုင်ကိုအပ်ခဲ့ပါတယ်။ဖားကတ်ဒေသမှာအချိန်ချင်းဖမ်းဆီးရည်လုပ်ခဲ့ပေမဲ့လည်းမိုးရစေဝါပြဿနာကပျောက်သွားတာမရှိပါဘူး။ကချင်ပြည်နယ်ရဲ့မိုးရစေဝါပြဿနာဟာတရားဥပဒေစိုးမိုးရေးအားနည်းမှုနဲ့အဓိကသက်ဆိုင်နေကြောင်းကချင်လူ့အခွင့်အရေးလှုပ်ရှားဆောင်ရွက်သူတဦးဖြစ်တဲ့ငြိမ်းချမ်းရေးကွန်ရက်ကဒေါ်ခွန်ကြာက VOA ကိုပြောပါတယ်
။တနိုင်ငံလုံးကဒီအလုပ်လုပ်အပ်တဲ့လူအားလုံးရဲ့သွားတဲ့နေရာဖတ်ကတ်လို့ဖြစ်နေတယ်။အဲ့နေရာမျိုးမှာတရားဥပဒေစိုးမိုးဖို့အင်တန်ချက်ပါတယ်။ဘာဖြစ်လို့လဲဆိုရင်တော့ရဲဝန်ထမ်းအင်အားပြုလို့ချိန်တော့ဒီတရားရုံးရှိနေဆိုတဲ့အင်အားပမာဏနဲ့အချက်ကိုမှလူဦးရေကများနေတယ်ဒီပတ်စံလိုတဲ့လူကများနေတ
ယ်။ကချင်ရပ်ဘတ်မိုးရစေဝါတက်ပြည့်ရေးအဖွဲ့တွေကိုကချင်လူငယ်တွေဘာသာရေးအသင်းအဖွဲ့တွေအများပြားနဲ့စုဖွဲ့ထားပြီးမယ်။နောက်ပိုင်းအဖွဲ့အစည်းအတွင်းမှာအားနည်းလာပြီးအချိန်ရောကြလာရလို့လည်းတချို့ကမြင်ပါတယ်။မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့အကျဉ်းထောင်တွေကိုလေ့လာထားတဲ့အချက်အလက်တွေအရဆိုရင်အကျဉ်းသားအများစုကမိုးရစေဝါကြောင့်ထောင်ချနေတဲ့သူကများပါတယ်။မိုးရစေဝါနဲ့စိတ်ကိုကြောက်လဲစေသောစေဝါများဆိုင်ရာဥပဒေကို1993မှာပြဋ္ဌာန်းခဲ့ပေမယ့်အားနည်းချက်တွေရှိနေကြောင်းကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကဝေဖန်ခဲ့ပါတယ်။ဒါကြောင့်ဒီဥပဒေကိုအစဉ်အဆက်ပြောင်းလဲခဲ့ကြပြီးပြင်ဆင်ထားတဲ့ဥပဒေကို2018ဖေဖော်ဝါရီ14ရက်မှာအတည်ပြုလိုက်ပါတယ်။ဤဥပဒေကတော့1995ခုနှစ်မှာအတည်ပြုထားရင်ဤဥပဒေအတိုင်းပဲလက်ရှိမှာကျင့်သုံးနေစေဖြစ်ပါတယ်။
သောရရှင်များရှင်လက်နက်ကင်ပဋိပက္ခတွေကြားမှာအကြောင်းအမျိုးမျိုးနဲ့အရက်သားတွေဖမ်းဆီးခံရအခက်မသိရင်အသက်ပါဆုံးရှုံးကြရတဲ့အထီးမကြာခဏကြုံကြရပါလေအခုနောက်ဆုံးမှဆိုရင်လေလွတ်တော်အမတ်တယောက်ကိုအေးအေးရခိုင်လက်နက်ကင်အဖွဲ့ကဖမ်းဆီးသွားတဲ့အထီးပါလက်နက်ကင်ပဋိပက္ခတွေကြားမှာအရက်သားတွေအကာအကွယ်မဲ့နေကြရတာဘာကြောင့်များပါလေအရက်သားတွေလုံခြုံရေးဘယ်သူတွေကဘယ်လိုတာဝန်ယူနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုင်းလေးလိုင်းအစီအစဉ်ကကျေပွပါလိမ့်ရှင်ဖြူရီမြန်မာပိုင်းရဲ့ဗုဒ္ဓဟူးညနေပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်နိုဝင်ဘာ10ရက်တည်တောက်ကြနေဟာဆိုရင်2016မှာအမေရိကန်ပြည်ထောင်စုရဲ့45ဆယ်မြောက်သမ္မတဖြစ်လာတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့3နှစ်မြောက်သမ္မတတက်တဲ့နှစ်ပတ်လည်နေ့ပါအမေရိကန်နိုင်ငံရေးမှာသူကအင်အားတရအဖြစ်ရှိနေစေဖြစ်ပေမဲ့ဒီနှစ်မှာတော့သူ့ရဲ့နိုင်ငံရေးပြိုင်ဘဲဂျိုးဘိုင်ဒန်နဲ့ပတ်သက်ပြီးတော့ဆုံဆန်းပေးဖို့ယူကရိန်းကိုပြည်အားပေးဖို့ကြိုးစားမှုတွေအတွက်ဒီမိုကရက်တွေကြီးစိုးတဲ့အောက်လွှတ်တော်ကသူ့အပေါ်မှာတရားစွဲဆိုနိုင်ရေးဆုံဆန်းမှုတွေကြောင့်သူ့ရဲ့သမ္မတရာထူးပါအချင်းချောက်ခံနေရပါတယ်။ VOE သတင်းတောက်ဂျင်မလုံးပေးဖို့ထားတဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
လွန်ခဲ့တဲ့3နှစ်ဒီအချိန်ကအမေရိကန်နိုင်ငံရဲ့45%မြောက်သမ္မတဖြစ်တဲ့ဒေါ်နယ်ထရမ့်အရွေးခံခဲ့ရတာကတကဘာလုံးကိုအံ့အားတန့်သွားစေခဲ့တာပါ
To all Republicans.
Nengeduanga Republican dui Democrat dui ne te dibugla ri aalung kya.
ဒီချိန်ဟာအားလုံးတစ်စီတစ်ဝမ်းနဲ့ရှိရမယ်အချိန်လို့ကျွန်တော်ပြောချင်ပါတယ်။အစောပိုင်းကသူပန်ချားခဲ့တဲ့ညီညွတ်မှုတွေရောပါနေတာကတော့ကြာပါပြီ။ရီပပ်ဘလီကန်တွေအောင်မြင်လေတဲ့ဒီမိုကရက်တွေပုံမုံပို့ဒေါသထွက်နေတယ်လို့လည်းသူကပြောပါတယ်။အခုတော့ပထမအတုပေါ်မှာတရားဆက်ဆိုရေးဖြစ်မလာဘူး။နောက်ရှင်းနေတဲ့သူပြန်ပြီးအရွေးခံရအောင်ဆက်ပြီးလှုပ်ကြဖို့တိုက်တွန်းရင်သူ့ကိုသစ္စာခ
ံမှုရှိမရှိဆိုတဲ့ပေါ်မူတည်နေပါတယ်။ပေါ်ဆက်ဆက်တွက်လို့မရပါဘူး။သူတို့ကဒီလိုတွက်စေခြင်းတွေလို့ဒီနိုင်ငံကိုလည်းဖျက်ဆီးခြင်းတွေပဲမဲ့ကျွန်တော်တို့ကဒါမျိုးအဖြစ်မခံနိုင်ပါဘူး။ဘယ်တော့မှလည်းဖြစ်လာမှာမဟုတ်ပါဘူး
။သမရပေါ်မှာတရားဆွဲဆိုရေးစုံစမ်းမှုတွေဟာယူကရိန်းကိုသူ့နိုင်ငံရေးပြိုင်တဲ့ဒုသမရဟောင်းဂျိုးဘိုင်ဒန်အကြောင်းစုံစမ်းဖို့အတွက်ဖိအားပေးတယ်ဆိုတဲ့ဆွဆွဲချက်ကြောင့်ဖြစ်ပြီးထရန့်ရဲ့လုပ်ရဟာလာမယ့်နှစ်သမရရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကလည်းဝင်ပြီးအရွေးခံတဲ့သူ့ကိုအနိုင်ရဖို့လုပ်တာလို့ဂျိုးဘိုင်ဒန်ကပြောပါတယ်
။ He talks about there will be a civil war.
သူကပြည်တွင်းစစ်ပါဖြစ်လာနိုင်မယ်လို့ပြောတယ်။ဒီလူစိတ်ကပုံမှန်မဟုတ်ဘူး။သူပါဆက်လုပ်မယ်ဆိုတာကျွန်တော်စိတ်ကူတယ်။ကျွန်တော်အတွက်ကျွန်တော်မိသားစုအတွက်စိတ်ပူတာမဟုတ်ပါဘူး။ရှင်းနှစ်ထဲသူသမရဆက်ဖြစ်ရင်ဘာတွေလုပ်မယ်ဆိုတာအတွက်စိတ်ပူတာပါ
။ထရမ့်ရဲ့သမရတက်တံမှာသူ့ပေါ်မှာတရားဆွဲဆိုရေးစုံစမ်းမှုတွေကြည့်ရင်ပါတီဆွဲလိုက်လောက်တာတွေ့ရတယ်လို့နိုင်ငံရေးတုံ့တက်သူ John Fortier ကပြောပါတယ
်။ဒီမိုကရက်တွေကတော့သမ္မတဘက်ကအမှားလုပ်ထားတယ်လို့ယုံကြတယ်လို့ဒီအတွက်ခိုင်လုံတဲ့တက်တီပြဖို့လုပ်နေပြီးဒါကိုလူလူသိလာရင်လဲသမ္မတကိုလက်ခံမှာမဟုတ်ပဲယာဒူးကပါဖယ်ဖို့လုပ်မယ်လို့မျှော်လင့်နေကြပါတယ်။ Republican တွေဘက်ကတော့ဒီမိုကရက်တွေအတွက်ဆိုးကျိုးကိုဖြစ်စေတာမျိုးဒါမှမဟုတ်အ ਨੇ ဆုံးဒီမိုကရက်တွေလိုချင်တာဖြစ်မလာစေဖို့အတွက်အရင်ကဖြစ်ရက်တွေကိုလိုက်ကြည့်နေကြတာပါ။
ကိုယ်ပေါ်မှာတရားဆွဲဆိုဖို့အတွက်လောက်တာကိုခန်းနေရချိန်မှာပဲနောက်တစ်ချီပြန်ပြီးအရွေးခံရဖို့ပါစူးစမ်းနေရတယ်။လက်ရှိသမ္မတတယောက်အနေနဲ့ထရမ့်အတွက်လူလူစစ်တမ်းမှာထောက်ခံမှုက40ရာခိုင်နှုန်းကျော်ယုံကလေးပဲရှိနေတာကတမိုင်းမှာပြန်ပြီးကြည့်ရင်တိတ်ကိုအားနည်းနေတာဖြစ်ပါတယ်။ဒါပေမဲ့ထရမ့်အတွက်ရှော့မတွက်ဖို့ Republican မူဝါဒရေးရာကင်တွယ်သူ John Fahy ကပြောပါတယ
်။ Are the Washington pundits is everyone inside the beltway missing in about Trump?
အမေရိကန်နိုင်ငံရေးကျွမ်းကျင်သူတွေထရမ့်နဲ့ပတ်သက်ပြီးမသိပဲဖြစ်နေကြသလားဟုတ်တယ်မသိကြပါဘူးသူ့ရဲ့တကယ်အနေအထားကိုသူတို့မသိကြပါဘူးဒါပေမဲ့သူ့ကိုဘာကြောင့်ထောက်ခံနေကြသလဲဆိုတော့တစ်ချက်ကသူဟာဂရုပေးထားတဲ့အတိုင်းလုပ်တယ်လို့သူ့ကြောင့်စီးပွားရေးကောင်းလာတာကြောင့်ပ
ါတကယ်လို့ဒီမိုကရက်တွေထိန်းချုပ်ထားတဲ့အောက်လွှတ်တော်ကထရမ့်အပေါ်မှာတရားဆွဆိုဖို့လုံနိုင်ခဲ့ရင်တောင်ရီပက်ဘလီကန်တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာပယ်ချနိုင်ခြင်းရှိနေတယ်လို့Brookings Institute က William Goston ကပြောပါတယ
် I have believed since the very beginning
သမရပေါ်တရားဆွဲဆိုနိုင်ရင်ဆိုတာစပြောခဲ့ကြတဲ့လွန်ခဲ့တဲ့တစ်နှစ်ကျော်အချိန်ကလေးကကျွန်တော်ကတော့ဒီမိုကရက်တီသမရထရန့်ကိုယာလူကဖယ်ခြင်း2020ရွေးကောက်ပွဲကနေဖယ်လို့ရမယ်လို့ယုံကြည်ပါတယ်အခုထိလည်းဒီလိုယုံကြည်တော့ပါပဲနည်းနည်းမှမပြောင်းပါဘူ
းလှုပ်လှုပ်ရှားရှားရှိခဲ့တဲ့ Donald Trump နဲ့သမရတက်တန်း3နှစ်ရှိလာချိန်မှာတော့အမေရိကန်နိုင်ငံသားတွေဟာပါတီကြီးနှစ်ရက်ရဲ့တိုက်ပွဲတွေကိုကြည့်ပြီးကိုကိုကိုထိမ့်ညိနေကြသလိုလာမယ့်ရွေးကောက်ပွဲဟာလည်းအချိန်နဲ့ဖြစ်ဆုံးရွေးကောက်ပွဲတက်ဖြစ်လာနိုင်ခြင်းရှိနေပါတယ်
။ဒေါက်ခင်မျိုးသက်ပါရှင်တစ်ဆက်တည်းမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီကိုသူ့ရဲ့မွေးရက်မြင်မာရွေးကောက်ပွဲဝင်မလားဆိုတဲ့အကြောင်းသတင်းလာကိုတင်ဆက်ပေးခြင်းပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီရဲ့မကြာခဏဆိုသလိုသူ့ရဲ့မွေးရက်ကန်ဆစ်ပြည်နယ်ကိုသွားရောက်တဲ့တရားဝင်ခရီးစဉ်တွေကြောင့်ဒီပြည်နယ်ရဲ့အထက်လွှတ်တော်အမတ်နေရာကိုဝင်ပြိုင်နိုင်နေဆိုတဲ့ယူဆချက်တွေထွက်ပေါ်နေတာပါ။စင်ဒီစိန်ပေးပို့ထားတဲ့သတင်းလွှာကိုကိုဝင်းခန့်မောင်ကပြောပြပေးပါမယ်ရှင်
။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီဟာသူ့ရဲ့မဲဆန္ဒနယ်မြေကန်ဆစ်ပြည်နယ်ကိုဒီနေ့ထဲမှာပဲတရားဝင်သွားရောက်ခဲ့တာ3ချိန်ရှိနေပါပြီ။အခုလိုတရားဝင်ခီးစဉ်တွေပေါ်လူတွေအာရုံစိုက်လာတာခံရပြီးအဲ့ဒီတည်းမှာ Fox News သတင်းဌာနရဲ့မှုဆောင်ရာရှိချုပ်ဖြစ်တဲ့ Rupert Murdoch လည်းအပါအဝင်ဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကကျင်းပခဲ့တဲ့အခမ်းအနားတစ်ခုအတွင်းဝင်ကြီးပုံပီယိုကိုစင်ပေါ်တက်ဖို့ဖိတ်ခေါ်တဲ့အခါရည်စရာအနေနဲ့ယာဒူးတွေအများကြီးတုံပြီးမိတ်ဆက်ပေးခဲ့ပါတယ်
။ Representative Pompeo, Director Pompeo,
ကိုယ်စားလှယ်တော်ပုံပီယိုညွှန်ကြားရေးမှူးပုံပီယိုဝင်ကြီးပုံပီယိုအမတ်မင်းပုံပီယိုသမရာကြီးပုံပီယိုစင်ပေါ်ကြွပါခင်ဗျာ။
လက်ရှိမှာသမရကိုတရားစွဲဖို့ကြိုးပမ်းနေမှုတွေကသူ့ရဲ့နိုင်ငံရေးရည်မှန်းချက်တွေကိုထိခိုက်မှုရှိမရှိသူ့ရဲ့နောက်ဆုံးခီးစဉ်အတွင်းသတင်းတောက်ဦးကမေးမြန်းခဲ့တဲ့အခါမှာတော့
No change. I think I've answered this question. I think this is number 100.
ကျွန်တော်ဒီမေးခွန်းကိုခါတရားမကဖြေခဲ့ပြပါပြီ။ကျွန်တော်ရည်မှန်းချက်ကဘယ်တော့မှမပြောမှာဘူး။ ကျွန်တော်တို့နိုင်ငံဂျာယီဝန်ကြီးဌာနရဲ့တာဝန်ကလည်းကျွန်တော်တို့ရဲ့ရှိသမျှစွမ်းအားကိုအသုံးပြုပြီးအမေရိကန်ပြည်သူတွေလုံခြုံမှုရှိအောင်နဲ့ကမ္ဘာတဝန်းမှာရှိတဲ့အမေရိကန်ဈေးကွက်တွေစီမှာကျွန်တော်တို့ Gansas ပြည်နယ်ထုတ်ကုန်တွေလမ်းပွင့်အောင်လို့တန်မာရေးနီးလန်းနဲ့ကြိုးပမ်းမှုပ
ါ။ဒေါ်မရဒေါ်နယ်ထရမ့်ကသူ့ကိုယာတုကမထုတ်ပဲတည်၍ဆက်လက်တာဝန်ထမ်းဆောင်နေဦးမှာဖြစ်တယ်လို့ဝန်ကြီးပုံပီယိုကထပ်တလဲလဲပြောခဲ့မှုပါတယ်။ဒါပေမဲ့အနေဆုံးတော့သူဟာပြည်နယ်ရွေးကောက်ပွဲဝင်နိုင်ခြင်းရှိတယ်လို့နိုင်ငံရေးလေလာသူတွေကဆိုပါတယ်။Kansas ပြည်နယ်တက္ကသိုလ်ကပေါင်ပေါက်ကဘာတက်လူမစ်ကအခုလိုပြောပါတယ
် He would argue that this is not
သူကအခုလိုတရားဝင်ခီးစဉ်နေရနိုင်ငံခြားရေးဝန်ကြီးတာဝန်ပေါ်ထိခိုက်မှုမရှိဘူးလို့ပြောမှာပါဒါပေမဲ့လက်ရှိတာဝန်ထမ်းဆောင်စေဝန်ကြီးတယောက်အနေနဲ့ဒီလိုခဏခဏလာနေတဲ့အကြောင်းရင်းကထူးပါတယ်ထက်လွတ်တော့အမှတ်နေရဝန်ပြိုင်မှုတွေဖြစ်ကောင်းဖြစ်နိုင်ပါတယ
်ဒါပြင်တမရထရမ့်ကယူကရိန်းနိုင်ငံပေါ်စီးအကူညီပေးမှုတွေဆိုင်းငံ့ခဲ့တာနဲ့ပတ်သက်လို့တမရပေါ်စုံစမ်းနေတာတွေကလည်းပုံပီယိုရဲ့နိုင်ငံရေးအလားအလာပေါ်ရိုက်ခတ်နိုင်တယ်လို့ပေါမောက်ကလူမစ်ကဖီယိုရီကိုပြောပါတယ်
။ Honestly over the last few
ပုံလင်းပြောမယ်ဆိုရင်တော့ပြီးခဲ့တဲ့လပိုင်းတွေအတွင်းမှာပုံပီယိုရဲ့လုပ်ပိုင်ခွင့်ခံကဏ္ဍအနှဲငယ်မိမ့်မိန်သွားတယ်လို့ထင်ပါတယ်။ယူကရိန်းကိစ္စနဲ့ပတ်သက်လို့သူဘလောက်ထိပါဝင်ခဲ့တယ်ဆိုတာကျွန်တော်အသေးချာမသိရသေးပါဘူး။ဒါပေမဲ့သိကြတာကတော့နိုင်ငံရေးဌာနရဲ့အချင်းစာရေးတာပိုင်းအားနည်းချက်တွေကတဖြည်းဖြည်းနဲ့ပေါ်လာနေပါပြီ
။ယူကရိန်းရေးမှာဝင်ကြီးပုံပီယိုရဲ့အခန်းကဏ္ဍအပေါ်မှာလည်းလူတွေရဲ့တန်လျာတွေကြီးထွားလာနေပါတယ်။ဒါပေမဲ့ Kansas ပြည်နယ်သူပြည်နယ်သားတွေအနေနဲ့ဝါရှင်တန်ကလာတဲ့မလိုလားအပ်တဲ့အတံပလန်တွေကိုနားမယောင်ကြဘူးဝန်ကြီးပုံပီယိုကပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုဝင်းခက်မောင်ပြောပြပေးခဲ့တာပါဒီကနေ့ညနေပိုင်းအတွက်သတင်းစာတွေကတော့ဒီလောက်ပါပဲရှင်ည9နာရီမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဥကြုံစံတာရဲ့မြန်မာရေးသုံးသက်ချက်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍတပတ်အတွင်းအားကစားသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါရှင
်။အမေရိကန်သမ္မတကိုတရားစွဲသင့်မသင့်စုံစမ်းမှုတွေအတွင်းလွှတ်တော်အမတ်တွေရဲ့အမေးကိုဖြေကြားခဲ့တဲ့အဓိကသံတမန်တယောက်ကယူကရိန်းအနေနဲ့သမ္မတဒေါ်နယ်ထရမ့်ကိုနိုင်ငံရေးအရကူညီရာရောက်တဲ့လောက်ရကိုမလုပ်ရင်အမေရိကန်ကစီးရဲထောက်ပံ့မှုဒေါ်လာတန်400လောက်ပေးမှာမဟုတ်ဘူးလို့ယူကရိန်းသံတမန်တယောက်ကသူပြောကြားခဲ့ကြောင်းဖြေဆိုထားပါတယ်။ EU ဆိုင်ရာအမေရိကန်တပ်အမတ်ကြီး Gordon Sondland ပြန်လဲထွက်ဆိုတဲ့ဖြေကြားချက်ကိုလွှတ်တော်စုံစမ်းရေးကော်မတီကနေအင်္ဂါနေ့ကထုတ်ပြန်ခဲ့တာမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့သားဗဟုအဖွဲ့ဝင်ဖြစ်ပါဝင်ခဲ့တဲ့ကုမ္ပဏီတစ်ခုအပေါ်အောက်တိလိုက်စားမှုနဲ့စုံစမ်းတယ်လို့ယူကရိန်းကလူသိရှင်ကြားမကြေညာတဲ့၍အမေရိကန်ရဲ့ထောက်ပံ့ခြေရမှာမဟုတ်ဘူးလို့သူကယူကရိန်းသမ္မတရဲ့အကြံပေးတစ်ယောက်ကိုစက်တမ်ဘာ10ရက်နေ့ကပြောကြားခဲ့ကြောင်းဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုပြည်နယ်၃ခုမှာအင်္ဂါနေ့တုန်းကရွေးကောက်ပွဲတွေကျင်းပခဲ့တာမှာပြည်နယ်၂ခုမှာဒီမိုကရက်တစ်ပါတီကအနိုင်ရရှိသွားပါတယ်။ပုံမှန်အားဖြင့် Republican Party ကိုထောက်ခံအားပေးသူများတဲ့ Virginia ပြည်နယ်မှာပြည်နယ်အုပ်ချုပ်ရေးမှူးကအပြင်ပြည်နယ်လွှတ်တော်တွေမှာလည်းဒီဒီမိုကရက်တွေကအများစုအနိုင်ရလွှမ်းမိုးခဲ့ပါတယ်။ Kentucky ပြည်နယ်မှာလည်းဒီမိုကရက်ပါတီဝင်ကအုပ်ချုပ်ရေးမှူးအဖြစ်နဲ့ကပ်ပြီးတော့အနိုင်ရပါတယ်။အစဉ်အလာအားဖြင့် Republican ကိုအခိုင်အမာထောက်ခံတဲ့Mississippi ပြည်နယ်မှာတော့ Republican တွေဆက်ပြီးတော့အနိုင်ရခဲ့ပါတယ်။ IS အဖွဲ့ခေါင်းဆောင်တဲ့ Abu Ibrahim Al-Hashimi Al-Qashi အပေါ်ထောက်ခံတစ္ဆာခံတဲ့အဖွဲ့တွေပေါ်ထွက်လာနေတဲ့ဆိုတာကို American ထောင်လှမ်းရေးတာဝန်ရှိသူတွေတတိနဲ့ဆောင်ကြည့်နေကြပါတယ်။ထိုင်းနိုင်ငံတောင်ပိုင်းရာလာခရိုင်တွေကလုံခြုံရေးဂိတ်တစ်ခုပေါ်ညကတိုက်ခိုက်ခံရမှုကြောင့်ရဲရာရှိတွေအပါအဝင်15ယောက်သေဆုံးပြီးတော့9ယောက်ဒဏ်ရာရခဲ့တယ်လို့ရဲကပြောပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မပြောပြပေးခဲ့တာပါ။ဒီကနေ့ညနေပိုင်းအတွက်စီစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dexter Wondred ဖြစ်ပါတယ်။ဒီကနေ့ညနေပိုင်းစီစဉ်တွေကိုလိုင်းတူမီတာ71925ရုပ်ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA စီစဉ်တွေကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.
Thank you.